မြန်မာနိုင်ငံမှာအခုလိုဆန္ဒပြလူလူကိုစစ်အာဏာပိုင်တွေကဖြိုခွင်းမှုတွေလုပ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတမန်ကြီးတွေကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြီးတရားဝင်အာဏာယူထားတဲ့အစိုးရကိုဖြုတ်ချဖို့ဆန္ဒပြတောင်းဆိုတာတွေကိုစစ်တပ်ကအင်အားသုံးနှိမ်ညင်းတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံရေးခေါင်းဆောင်တွေလူမှုအဖွဲ့အစည်းတီးတီးကတက်ကြွဆုတ်ရှားသူတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းတာနဲ့သတင်းသမားတွေကိုချင်းချောက်မှုတွေအတွက်ပြက်ပြက်သားသားရှုံချကြောင်းဒါအပြင်ဆက်သွယ်ရေးဖြတ်တောက်ပြစ်တာအပါအဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်တွေအတွက်ပြစ်ပင်ကန့်တတ်မှုတွေကိုလည်းရှုတ်ချပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးလွတ်လပ်ရေးငြိမ်းချမ်းရေးနဲ့တရားဝါပြောရေးရှိဖို့လိုလားနေကြတဲ့လူလူကိုထောက်ခံကြောင်းကနေဒါ၊ EU ၊ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံမှာတန်ယုံထားရှိတဲ့အဖွဲ့ဝင်နိုင်ငံတွေ၊ဒိမတ်၊ချက်ပြည်သူသမရနိုင်ငံ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊နယ်သာလန်၊စပိန်၊ဆွစ်ဇာလန်ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာသံတမန်ကြီးတွေကထင်ရှားချက်ထုတ်ပြန်ပြောဆိုကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ချိန်ကစပြီးပထမဆုံးချိန်ဖြစ်တဲ့တန်ကြပ်ကကားတွေနဲ့စစ်ကောင်အများအပြားရန်ကုန်ကိုဝင်ရောက်ခဲ့တဲ့ဗီဒီယိုဖိုင်တွေထွက်လာခဲ့ပြီးတဲ့နောက်မှာရန်ကုန်အမေရိကန်တန်ယုံကမြန်မာပြည်သူတွေလုံခြုံတဲ့နေရာမှာပဲနေကြဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်မနေ့တနင်္လာကနေည9နာရီအတွင်းတယ်လီဖုန်းအဆက်အသွယ်တွေအဖြတ်တောက်ခံရနိုင်ခြေရှိတယ်လို့လည်းသတိပေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။